ဒေါက်တာတင်းစစ်ခင်ဗျာအခုမြန်မာနိုင်ငံမှာဆရာနာသိမ့်မှုဆန့်ကျင်တဲ့လှုပ်ရှားမှုကအချိန်မရပါဘူးတစ်ဖက်ကဘလောက်နှင်းနှင်းမှုတွေပိုပြီးပြင်းထန်လာပေမဲ့ဆန့်ကျင်အောင်ကြွားတဲ့ဘက်ကလည်းပဲနောက်မဆုတ်တာကိုတွေ့ရပါတယ်ဒါပေမဲ့ဒီလောလောဆယ်မှာပွဲပြတ်သွားနိုင်တဲ့အခြေအနေမရှိဘူးလို့လည်းတွေ့ကြပါတယ်တချို့ကတော့ပြည်တွင်းမှာနေတဲ့လူတွေရဲ့တွေ့ချက်မှုတွေပါအဲ့ဒါပြည်ပကကျွန်တော်မြင်နေတာကတော့ဖိအားတွေသိပ်ပြင်းပြင်းထန်ထန်ဖြစ်လာနေတယ်ဆိုတော့လောက်ပဲသိတယ်ဒါပေမဲ့စိတ်လည်းထိရောက်ပါမလားဆိုတာသံသယရှိတယ်ကျအဲ့တော့ဆိုတော့ဒီအချိန်မှာဆီယနာချင်းစနစ်ဖြစ်သိင်းရုပ်ရက်လူလကူနဲ့ဖြစ်လာနိုင်မဲ့အချိန်နေမြင်ပါလားခင်ဗျအ
ဲကျွန်တော်လည်းမထူဘူးခင်ဗျအာလူလကူကူကတော့ပြီးဆုံးသွားမယ်လို့ကျွန်တော်လုံးဝမထင်ပါဘူးစစ်တပ်ကလည်းဘယ်တော့မှနောက်ဆုံးမယ်လူမဟုတ်တယ်လို့ဒီတချီမှာပြည်သူလူလှုပ်ရှားမှုကြီးကအမ်တမဟိုသူတို့ကတန်နေတံပြက်ပြက်သားသားချထားတဲ့လူတွေကအများစုကြီးဖြစ်နေတယ်ခင်ဗျအဲ့တော့ထိတ်တိုက်ရင်ဆိုင်မှုဟာတေးသေးကြီးကြီးသွေးတွေပေးအသက်တွေပေးတဲ့ရင်ဆိုင်မှုကြီးကလည်းဒီတနတ်တွေဒီလောက်ပြည့်ုံနေတော့ဟိုအញ្ញံခံအလျှော့ပေးသွားမယ်လို့မထင်ဘူးခင်ဗ
ျဟုတ်ကဲ့ဆရာအဲ့တော့အခုဒီမှာသေးကြီးရဲ့ကိစ္စတွေလည်းအင်တန်ကြီးကွဲကြီးကကောင်းပါတယ်တခါဝန်ထမ်းတွေသဘိမ့်မှောက်တဲ့အတွက်ကြောင့် CDM လုပ်တဲ့အတွက်ကြောင့်ပြည်သူတွေအခက်အခဲတွေ့ရတဲ့အပိုင်းလည်းရှိပါတယ်အထူးသဖြင့်ဆရာဝန်တွေ CDM လုပ်လိုက်တော့ကျန်းမာရေးအတွက်လောလောဆယ်အခက်ကြုံတဲ့ကိစ္စတွေလည်းကြားပါတယ်အလုပ်သမားတွေငွေရေးကြေးကိစ္စလာကားထုတ်ယူတဲ့ကိစ္စဘန်နေပေးတဲ့ကိစ္စဆိုတော့ဒီဟာတွေကိုကြော်လွှမ်းနိုင်ဖို့အတွက်လို့ trip out အနေနဲ့တချို့ကစဉ်းစားလာကြတဲ့ထင်ပါတယ်တိုင်းရင်းသားတွေဒီအင်အားလည်းလူကြီးများတဲ့ခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါစုပြီးတော့ဒါ Federal တက်မတော်ဆိုတာဖွစီပြီးတော့စီးရင်နဲ့လုပ်ရင်ထျောက်လေမလားဆိုပြီးတော့ယူဆကြဟန်တူပါတယ်ဒါကြောင့်လဲဖက်ဒရယ်တက်မတော်ကိုတန်တာတဲ့အစံတွေကြလာရပါတယ်ဆိုတော့ဒီဟာကဘလောက်ဖြစ်လာနိုင်လဲကျွန်တော်ဆရာနဲ့ဆက်လက်ဆွေးနွေးကြပါတယ
်ဟုတ်ကဲ့ဒီကောင်းစဉ်ကိုဆွေးနွေးရတာကတော့အမ်တမ၄နှစ်ကျက်ပြန်ပါတယ်ခင်ဗျသို့တော်လည်းရသမျှအချိန်လေးမှာအတူတူပြောရလို့ရှိရင်1988တုန်းကလည်းတိုင်းသားလက်နက်ကိုင်ဖွဲ့စည်းတီကိုအာကိုမြုံမှန်းခဲ့ကြပါတယ်ခင်ဗျတန်းသားလက်နက်ကိုင်ဖွဲ့စည်းတွေကခပ်ပြေးလာတဲ့လူတွေကိုခေါ်လုံဝင်ပေးတယ်တက်စွန်းသမျှအကူအညီပေးတယ်ဥပမာ KNU ဆိုရင်ကျွန်တော်တို့ဟိုညွန်မောင်စိုးအတွက်အမှန်မှကျေးဇူးကြီးတဲ့ဖွဲ့စည်းဖြစ်ပါတယ်အဲသို့တော်လည်းပဲဒီစစ်တပ်ကိုပမာစစ်တပ်ကိုဝင်ပြီးတော့ထူပြီးတော့တိုက်နိုင်ခဲ့ခြင်းမရှိပါဘူးအခုတချိန်ကတော့အရင်ကတည်းကပိုပြီး၄နှစ်ကျက်ပြန့်ပြီးတော့အနာဂတ်အတွက်လက်တွေ့ကြမယ်အခုမေကွန်းထဲမှာပါတဲ့ဖက်ဒရယ်တမရောဘောနော်ဖက်ဒရယ်အာမေကိုပြောဆိုလာခြင်းဟာဟို88တုန်းကကိုဘကဝန်ကူတိုက်ပြီးနေခြင်းနဲ့ဆိုတော့ဆန္ဒတဲ့ပိုခဲ့ပြီးတော့အနာဂတ်ပြည်တော်စုပုံဖော်မှုကိုပါတကယ်ကိုကြီးမားတဲ့ခြေလှမ်းကြီးတစ်ခုကိုဟိုလှမ်းကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
ဆိုတော့အဲ့အနာဂတ်ပြည်တော်စုဟုတ်ကဲ့အနာဂတ်ပြည်တော်စုဖက်ဒရယ်ပြည်တော်စုဖြစ်လာတဲ့အခါမှာတော့ဖွဲ့စည်းပုံပါညာနဲ့တက်မတော်ရဲ့ဖွဲ့စည်းပုံနဲ့ဖက်ဒရယ်တက်မတော်ဖြစ်ပြောင်းလဲဖွဲ့စည်းစေတာတန်ကြီးအကြောင်းရှိရပါစေ။ဒါပေမဲ့လောလောဆယ်မှာတကယ်လို့ဖက်ဒရယ်ပြည်ထောင်စုတက်မတော်လို့စူးစစ်စစ်စစ်မဟုတ်ဘဲနဲ့တိုင်းရင်းသားနယ်မြေတွေကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေတော်လှန်ရေးအင်အားစုကစုနယ်မြေကစုတိုက်ကိုနယ်မြေကကိုတိုက်ဆွဲပုံစံမျိုးဆိုရင်တော့တနာသိန်းရဲ့စစ်ကောင်စီဘက်မှဖိအားပိုပြီးဆက်ရောက်တာနိုင်ကြအကြောင်းဘယ်လောက်ထိထိရောက်ဖြစ်လာနိုင်ပါလဲ။
ဖိအားပြောင်းမှုကတော့ရှိနိုင်ပါတယ်မလွဲမသွေရှိနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့မဟာပြည်ဝကြကြစဉ်းစားလို့ရှိရင်စစ်တပ်ဟာသူ့ရဲ့အာတာဆုံးဟာလက်နက်ပဲလက်နက်ကင်တွေပဲအဲ့တော့သူ့မှာလည်းဟို၄သိန်းရယ်၅သိန်းလောက်ရှိတယ်သူ့ရဲ့အာတာချက်ကိုကျွန်တော်တို့ကယူပြီးတော့တိုက်တယ်ဆိုရင်သူ့အကြိုက်ဆုံးတိုက်ကွက်ကိုကျွန်တော်တို့ကယူရကြခင်မယ်ဒါတစ်ချက်ပေါ့နော်သို့တော်လည်းပဲအီရွန်ပြည်ကမှတိုင်းရင်းသားလက်နက်ကင်တွေကသူ့နေရာသူ့အခွင့်ကဝယ်မှုသူနေရာမှာရှိတဲ့သူ့လူမျိုးစုကိုအကာအကွယ်ပေးမှုတွေလုပ်ချင်အပြည့်လေပဲဒီပြည်သူလူထုလှုပ်ရှားမှုကိုပို့ပြီးတော့ဟိုကြီးမားအာပြီးတော့အသေးအပြောင်နေတဲ့အဲခုခံကာကွယ်မှုကိုဖြစ်စေနိုင်တယ်လို့နောက်ကျွန်တော်တို့မြောင်းမှန်းကြတဲ့အဲဖက်ဒရယ်ပြည်ထောင်စုနဲ့ဖက်ဒရယ်တပ်မတော်တွေလည်းပဲသူတို့ဟာအခုတွေကဆယ်ရွက်ကြတယ်ဆိုတဲ့ဒီကမိုင်းကြောင့်ကိုမာလေးကြည့်ကြတဲ့အတွက်ဒါဟာကျွန်တော်တင်ဒီစစ်တပ်ကြီးကိုအနိုင်မတိုင်နိုင်ဘူးတော့အနာဂတ်ပုံဖော်မှုမှာပြီးမှတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။နောက်ဒီဆီယနာရှင်စတေကိုဆန့်ကျင်တဲ့လူတို့ကပြပအင်အားကို မျိုးမှန်းကြတာလည်းကြားပါတယ်အဲ့လိုပြပါကအင်အားနဲ့ဝင်ရောက်ဆွဲဖက်လာမယ်ဆိုရဲမျိုးမှန်းချက်တွေကိုရောဆရာဘယ်လိုပြန်ပြောချင်ပါလဲခင်ဗျာ
မျိုးရက်တူတွေလည်းကျွန်တော်အပြစ်တော့မမြင်ပါဘူးသို့တော်လက်တွေ့ကြမှုအပိုင်းကတော့ခဏဦးကျော်သာပြောသလိုပေါ့တော့တကယ်တမ်းကျတော့နိုင်ငံတကာတက်ဆိုတာလာပြီးတော့ဝင်ဖို့ဖြစ်နိုင်ကြလားလားအတားမှမိတ်မိတ်ပါတယ်ခင်ဗျာကျွန်တော်ဆိုရင်တော့အခုကျွန်တော်တင်ပြခဲ့တဲ့လာ UN နဲ့ US တို့မဟုတ်တဲ့တခြားတက်မြန်ဝင်လာရင်ကျွန်တော်တော့အဆုံးစွန်တိတွေ့တယ်ပေါ့နော်1959ခုနှစ်ကတိဘက်နေမျိုးကိုတရုတ်တက်ကြီးကဝင်သိမ်းတဲ့အဖြစ်ပြက်ကြီးလည်းအခုထိရှိတာဟိုကျွန်တော်ဆိုရင်ချက်ကဒါပါပဲဒါကြောင့်နိုင်ငံခြားတက်ကိုမျောတာလေကိုတိုင်းသာတက်တီကနေတဆွန်းတော့ဟိုဆောင်ရွက်ချင်းကပုံပြီးလက်တွေ့ကြပြီးတော့ပုံပြီးတော့ကျွန်တော်တို့နိုင်ငံနဲ့အဆက်မလားလို့ကျွန်တော်တို့ယူဆပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆရာပြောလို့ဆရာတရုတ်လိုနာမည်ထုတ်ပြောလိုက်တော့ကျွန်တော်လည်းထုတ်ပြီးပြောပြစီအဲ့လိုတစ်ဖက်သက်ဝင်နိုင်တော့ဒီဘက်ကလည်းသီးခံမှာမဟုတ်ဘူးဆိုတော့မြန်မာနိုင်ငံက proxy war ဖြစ်တဲ့အတာစစ်မြေပြင်ဖြစ်သွားနိုင်ကြတာပိုရှိလာမယ်လို့ထင်ရရှိရပါဆရာနော်ယူဆရရှိရပါ
ဟုတ်ကဲ့အဲဒုသောလည်းပဲကျွန်တော်ကလားဥပမာပေးတယ်1959ဝင်ချင်းကတိဘက်အခင်းချင်းမျိုးခုနိုင်ငံတကာမှာမရှိတော့ဘူးဒီအမေရိကန်မှာလည်းဒီအစိုးရတက်လာပြီးတော့ဒီဒေတာရွန်ပထဝီနိုင်ငံရေးစစ်ရေးလုံခြုံရေးကပြောင်းလာပါတယ်ခင်ဗျအခု Indo Pacific လို့ခေါ်တဲ့အိန္ဒိယသမုဒ္ဒရာနဲ့ Pacific သမုဒ္ဒရာကြားဆက်တဲ့ view ဟာအခင်းချင်းထဲမှာမြန်မာနိုင်ငံကပါနေတယ်အဲ့မှာတရုတ်နိုင်ငံကိုတောက်လျှောက်စက္ကမလအမေရိကန်ဘက်ကလည်းကြည်နေတယ်ဆိုတော့တရုတ်ကဒီဘက်သိမ်းတယ်လို့တော့သိမ်းနိုင်မယ်လို့ကျွန်တော်မထင်ဘူးအမေရိကန်ဘက်ကလည်းဆွဖွင့်ဖို့လာလိမ့်မယ်လို့ကျွန်တော်မထင်ဘူးတကယ်လို့သာနှစ်နိုင်ငံအဲ့နိုင်ငံကြီးနှစ်ခုပါမထိမသိရင်တော့ရှင်တော်တို့ကတကယ်ဟို killing free ပေါ့နော်မြန်မာနိုင်ငံကခြေကောင်းဖြစ်မလားလို့ကျွန်တော်ဆွေးမိပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဆက်တွေ့လဲသိထားကြရပြီသူတို့ရဲ့မျှော်မှန်းချက်ပေါင်းမြောက်ဖို့ဒီဆီယနာချင်းစနစ်ကျဆုံးဘအလားအလာကဘာရှိသေးလဲဆရာကြီးတော့တခြားထွက်ပေါက
်ကျွန်တော်မြင်တာကတော့ကုလသမဂ္ဂကတော့ရောအမေရိကန်ပြည်ထောင်စုရောနောက်ကဥရောပအမကရောယက်တီချက်ကဒီမိုကရေစီနှိကျရွေးချယ်တင်မြောက်ထားတဲ့အစိုးရကိုအနာပြန်လွှဲလိုက်ပါလို့ပြောတာတစ်ချက်နော်နောက်တစ်ခါအာဆီယံနဲ့တရုတ်ဘက်ကတော့တွဲဆောင်ဆွေးနွေးရေးလမ်းကြောင်းလုပ်ပါလို့ပြောတယ်သို့သော်လည်းဒီစစ်ကောင်စီကတော့သတင်းစာရှင်းလင်းပွဲဒုတိယအကြိမ်မှာဘသူလာလာဘသူစိတ်ဆက်စိတ်ဆက်လက်မခံဘူးလို့သူကပြောထားတယ်ခင်ဗျအဲ့တော့ပြန်အာဏာအမဲ့အလားလာစိတ်ဆက်ဆွေးနွေးမှုအလားလာလေတော်တော်အခုချိန်ထိတော့မကောင်းပါဘူးသို့သော်လည်းကျွန်တော်တို့မပါမပီးတရုတ်ကိုပဲပြန်ပြောရလို့ရှိရင်အနာသိန်းစစ်ကောင်စီကောင်းဆောင်ကိုကောင်းခောက်နေရသရေဆိုရတာတရုတ်ပဲရှိပါလေခင်ဗျတရုတ်ဟာသူ့ရဲ့မြန်မာနိုင်ငံမှာရှိတဲ့အကျိုးစီးပွားအလို့မှာမြန်မာနိုင်ငံမှာဘသူအုပ်ချုပ်အုပ်ချုပ်တည်ငြိမ်တာလို့ရင်းအခုပုံတိုင်းဆိုရင်ပြည်သူလူထုဘက်ကဘယ်လိုမှရက်ကြမဲ့ပုံမရှိတော့စီးပွားရေးလုပ်ဖို့အတော်ကိုခက်တဲ့အခါမှာတရုတ်ကသူ့ရဲ့ပြောထားပြီးသားဖြစ်တဲ့တွဲဆုံဆွေးနွေးလမ်းကိုစစ်ကောင်စီမလိုက်လိုက်အောင်ဖိအားတွန်းအားဆွဲအားတော့မဟုတ်သူကိုယ်တိုင်ကစမတ်ဆန်ရှင်နေများလှုပ်လာရင်တော့တွဲဆုံဆွေးနွေးလမ်းကြောင်းပုံကောင်းရဲလို့ယူဆပါတယ်ဒါတစ်ခုပေါ့နော်နောက်ဆုံးတစ်ခုကတော့ဖြစ်နိုင်ရင်လည်းတော့နေပါရဲ့တက်တွင်းပုံကံပုံနဲ့အာနာသိဘူးပေါ့နော်ဒါလည်းမဖြစ်နိုင်ဘူးလို့တော့ကျွန်တော်တို့ကပြောမရတဲ့အခြေအနေဒါကြောင့်ဒီနှစ်ခုကိုကျွန်တော်ဟိုမြင်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့တရုတ်ဝင်ရောက်စစ်ဆက်မယ်ဆိုတာကတော့ပြည်သူကတော့တရုတ်ကိုမုန်းတာပဲဆရာဒါပေမဲ့လည်းဝင်ရောက်ဖြန့်ဖြေးပြေးတယ်ဆိုရင်တော့သက်သက်ရာစစ်သားကြောင့်ထွက်ပေါက်တစ်ခုနဲ့လက်ခံကောင်းလက်ခံကြမှာပါဒါပေမဲ့စစ်တပ်ထဲမှာအာဏာသိမ်းတယ်ဆိုတာကတော့တချို့ကစစ်တပ်တွေကထပ်ပြီးတော့နောက်ပြောက်တက်လာပြီးတော့ဒီလမ်းကြောင့်ပဲသွားလိမ့်မယ်လို့တွက်ကြပါတယ်ဖိလစ်ပိုင်မှာလွတ်ခဲ့တဲ့ရာမိုစ်လိုအန်ရီလေးလိုဖြစ်လာလိမ့်မယ်လို့ညွှန်လင်းနိုင်ပါရဲ့လားဆရာ
ညောင်လင်းချက်ကတော့ရခိုင်နှောင်းက30တောင်မှအောက်နေတယ်ပြည်တော်ကျွန်တော်အမြင်ပေါ့နော်ပုံမှန်လေးနဲ့ပြောရင
်အဲ့တော့ဒီတိုက်ပွဲဟာဒီပဋိပက္ခအဒွန်းတာရှီလာတော့တိုင်းပြည်ရဲ့အခြေအနေကတော်တော်ကိုစိုးစတဲ့ဆူလာလိမ့်မယ်လို့ယူဆပါတယ်ဘလောက်ဒီဆူရမှုတံကိုဘလောက်တာရှီခံနိုင်ကြမလဲမြန်မာပြည်သူတွေအဲ့တခုလဲစဉ်းစားကြရလို့ထင်ပါတယ်ဆရာ
မှန်တယ်ဗျာသို့တော်လည်းဒီတော့မြင်တာကမလွယ်တဲ့အနေအထားတခုကျွန်တော်တို့ကြည့်နေပါတယ်သူတို့ပြန်အဝင်ရေးစီဝါရေးအဲ့ဒီကနေကြုံလွန်ပြီးတော့ဘေးမှာလည်းတ တက်ကလာတဲ့အိတာတွင်းနိုင်ငံရေးကိစ္စဒီတာတွင်းနိုင်ငံရေးပြဿနာတော့မလားကမ္ဘာပြဿနာတစ်ခုတည်းဦးတည်အေးရောက်နေပြီဆိုတော့ဘယ်သူမှမနေတာတော့ဝိုင်းပြီးဝုန်းပြီးတော့ဟိုတောင်းညတိုက်ကြဆွဲကြတဲ့နည်းတွေဒီလောက်လာနိုင်တယ်ဒါလောက်ပေါ်လာနိုင်တယ်ပေါ့နော်အဲ့ဒီအချိန်ကြီးပြည်သူလူထုကလည်းဟာတကယ်ကိုတနိဋ္ဌံခိုင်တိုင်းမှာမှာနဲ့ဆောင်ရွက်ကြမယ်ဆိုတဲ့အတွေ့ကျွန်တော်အမြင်ကတော့ဟို force ဟုတ်တော့ခေါ်တယ်မဖြစ်နိုင်တဲ့မျိုးနဲ့ပြတ်မဟုတ်ဖဲနဲ့ဖြစ်နိုင်တဲ့မျိုးနဲ့ပြတ်အရာပြည်သူလူထုကကနိုင်ရဖို့လမ်းကိုတော့ကျွန်တော်မြင်တယ်လို့ပြောပြနေခင်ဗျ